ကဘာပေါ်မှာမြေနှိမ်ကျွန်ချနေတဲ့မြို့တွေထဲကကျွန်ချနှုံအများဆုံးမြို့တစ်မြို့ဖြစ်နေ World Economic Forum ကသတ်မှတ်ထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာကိုအခုတည်ငြိမ်တဲ့မြေပြင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွန်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါတယ်။အခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်နိုဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။
ပထမဆုံးတစ်ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဗာကျွန်းဆိုကျွန်းကသေးပေမဲ့နိုင်ငံရဲ့အချက်အချာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအားလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံရဲ့60ရာခိုင်နှုန်းစီးပွားရေးအဲ့နေရာမှာပဲရှိနေတယ်အဲ့ဖြစ်ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအရန်ကိုလူကြီးကများလောကကြီးတယ်ပြီးတော့တခါလမ်းတွေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီတဲ့ပုံပြီးရေးကြည့်တာ geo hazard ပေါ့နော်တဘောဘေးရန်နဲ့အရန်များတယ
်ဘလို့တဘောကဘေးအန္တရာယ်တွေရှိနေတာပါလေ
ငလျင်အရန်နီးတယ်ပေါ့လို့ဆိုငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဗာရဲ့တောင်ဘက်မှာရှိတဲ့ဆွန်ဒါ accent train ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးတဲ့အောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီမြမပြည်မှာတခါလီမှဖြစ်တယ်ဆိုတဲ့ magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဒါမဲ့လေကြီး6ကျော်သွားပြီဆိုအပြည့်စီးရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီနောက်ဆူနာမီလည်းရှိတယ်
ဒီနေ့ဩဂုတ်လမှာရင်ဂျာဗာကျွန်းမှာလှုပ်ခတ်ခဲ့တဲ့ပြင်း6.8ငရင်ကြောင့်4ဦးတည်းမနေတည်ဆုံးခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိတော်နှုတ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်တည်ဆုံးခဲ့ရပါတယ်လူရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရံဝန်းဒေသကငရင်ရံဝန်းပေါ်မှာတည်ရှိနေတဲ့အတွက်မကြခဏဆိုသလိုငရင်တန်ကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ
်မီးတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီးတောင်အလုံးပေါင်း120ကျော်လားမရှိတာဆိုတော့မီးတောင်ကပေါက်တာဆိုရင်သူသဖြင့်ဂျာဗာသို့မဟုတ်ဂျာကာတာနဲ့ဆိုရင်ကျွန်တော်တို့ငင်းငယ်တုန်းကရုပ်ရှင်ကြားမှုမှာပါခါရာကာတိုးအားဆိုတဲ့ကျွင်းကြီးတစ်ခုကမီးတောင်ပေါက်ပြီးကျွင်းတစ်ခုလုံးပျောက်သွားဆိုတဲ့ရုပ်ရှင်ကျွန်တော်ငင်းငယ်တုန်းကကြည့်ခဲ့ရတဲ့ဥစ္စာအဲ့ဒီခါရာကာတိုးအားဆိုတဲ့တကယ်ဖြစ်ပျက်ကဒီဂျာဗာကျွန်းနဲ့ကပ်ရဲ့နေရာမှာရှိနေတယ်လို့တလောတော်မှာပေါက်တဲ့တည်င်းမျိုးလေးကျွန်တော်ကြားလိုက်ပါတယ်
ဂျကာတာမြို့တော်မှာလူရေ10တန်းရှိပြီးမြေအုပ်ရေထုတ်ယူသုံးဆွဲမှုများလာတာနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တဲကိုတစ်နှစ်မှာ6လက်မခွဲကျော်ကျွန့်ကျနေဝင်နေတာတွေ့ရပါတယ်ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လက်မလောက်နေဝင်နေတာဖြစ်ပါတယ်ဒီလိုနှုံးနေတာကျွန့်ကျနေရင်ဂျကာတာတစ်မျိုးလုံးလူလူဟာ2050မှာရေလွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်။အခုလိုမြေကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ်
။မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာငေါ့မျိုးကြီးလို့နှိမ့်တာအပြင်ကိုသူကဆိုးတာကမိုးများတဲ့ရံဝန်းမှာရှိတော့အခုနောက်ပိုင်းရာသီဥတုဖောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအရန်6တွေ့ပြီးအေးတဲ့အချိန်မှာဒီ Indonesia နဲ့ရှေ့တောင်အာရှနိုင်ငံတွေမှာကျမိုးတွေအများကြီးမိုးများတာကချိန်ကြာကြီးမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မယ်အချိန်တော်တော်လေးပြမှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်တော့မြေပြိုတာကြီးမြေနေတာကြီးကိစ္စကြီးဖြစ်လာဆိုတော့ဒါတွေအားလုံးကအဓိကပြောင်းရတဲ့အချက်တွေပါ
Indonesia မြို့တော်ဟာငရင်ကျောပေါ်မှာတည်ထားတဲ့မြို့တော်မဟုတ်ပါဘူးဒါပေမဲ့မြို့ရဲကအဆောက်အဦအလုံးဟာငရင်တန်ခံနေအောင်တွက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငရင်ရဝင်းတဲ့ကမတည်ငြိမ်တဲ့အနေအထားမှာစိုးရင်စရာဖြစ်နေတာပါ
ငလင်ကဒီဂျာဗာရဲ့ဆူမာထရာရဲ့အောက်ဖက်မှာဒီအိန္ဒိယနဲ့ဩစတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဗာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါအားလုံးကပြောရရင်တော့ငလင်ဖြစ်တဲ့ရံဝန်းကြီးတစ်ခုလုံးငလင်ကျော်ကြီးဖြစ်နေတာပါ။အဲ့တော့အဲ့ဒီကဖြစ်တဲ့ငလင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီစကိုင်းပြည့်ွေကြီးအပေါ်မှာရှိနေလို့မျိုးအငြင်းတော့မဟုတ်ဘူး။အဲ့ဒါတော့အင်ဒိုနီးရှားငလင်ပညာရှင်တွေလည်းပြောတယ်။ငလင်ကျော်ရဲ့အပေါ်မှာမျိုးအတည်ထားမှာမဟုတ်တဲ့ကြောင့်မလို့အရန်ပြင်းတဲ့ငလင်ကြီးတစ်ခုကြောင့်မလို့မျိုးကြီးတစ်ခုလုံးပျက်စီးသွားတဲ့အခြေအနေမှာဖြစ်နိုင်တယ်။ဒါပေမဲ့ဒီအဝေးမှာရှိအဝေးစားကီလိုမီတာ100လောက်မှာရှိနေငလင်ကျော်ကြီးတွေကနေပြီးတော့အရန်ကိုကြီးတဲ့နှစ်900မှာတစ်ခေါက်လောက်ဖြစ်တဲ့နှစ်100မှာတစ်ခေါက်လောက်ဖြစ်တဲ့ငလင်အကြီးကြီးမျိုးဖြစ်လာခဲ့တယ်ဆိုရင်ကတော့ငလင်ကြောင့်ထိခိုက်အပျက်စီးတွေကခန္ဓာရည်အားမရှိတဲ့အင်ဂျင်နီယာပိုင်းဆိုင်ရာအားအားနည်းတဲ့စစ်ချာစစ်ဆေးမထားတဲ့စံမဝင်တဲ့အိမ်တွေဆိုရင်ပျက်စီးဖို့အများကြီးရှိတော့အဲ့လိုအိမ်တွေကဂျကာတာမြို့ရဲ့တစ်မြို့လုံးမှာပြန့်နှံ့နေတာမဟုတ်လို့အဲ့ဒီအန္တရာယ်ကအများကြီးရှိပါတယ်ဆူနာမီကလည်းသူကပင်လယ်နဲ့ကမ်းခြေမှာဖြစ်နေပေမဲ့ဒီဆူနာမီငလင်ဘောပြုတ်ပြီးလာမဲ့ရဝင်းဘက်ကိုမျက်နှာမူနေတာမဟုတ်တဲ့အကြောင်းဆူနာမီကတဲ့တဲ့ကြီးကိုအပြင်းကြီးရောက်လာဖို့အခြေအနေကတော့မမြင်ပါဘူး
ဒ ဒီကဘာပေါ်မှာဒီပင်လယ်ရေမျက်နှာပြင်အောက်ကိုနှိမ့်ပြီးတော့ကျွန်ကျနေတဲ့နိုင်ငံတွေထဲမှာဒီဂျကာတာကအဆိုးဆုံးလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့ခင်ဗျအဲ့ဒီပိုင်းကတော့လေ geo technical ပိုင်းဆိုတော့ကျွန်တော်ကစိတ်ဝင်စားတဲ့အပိုင်းပဲရှိတယ်ဒီဂျကာတာမြို့ရေသုံးလာများတဲ့ကျွန်ကျလာတဲ့ဥစ္စာကကဘာပေါ်မှာနံပါတ်1ဖြစ်တယ်လို့မြို့သူကမြို့ကိုနိုင်အနေထားလဲပင်လယ်ရေမြင့်တဲ့ကိုအရင်ကြီးမြင့်မနေပုံမရပါဘူးအဲ့ဒါအပြင်ကိုအခုနောက်ပိုင်းဒီကဘာကြီးပူနွေးလာပြီးရောရာသီဥတွေဖောက်ပြန်တဲ့ရာသီဥတွေပြောင်းတဲ့အတွက်ကြောင့်မလို့ဒီလိုခုနပြောသွားတဲ့မိုးတွေတဲတဲမဲမဲအချိန်တိုအတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ဒီခါကျောင်းဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအခောက်ဦးတွေမကဘဲယောဂါတွေတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းနေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးတော့ကြီးရှိကိုလည်းဆက်ပြီးကြီးမှာပါ
အခုရွှေ့မဲ့နေရာရဲ့တဘာဝဝင်းကျင်ပျက်စီးနိုင်တဲ့အနေထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ပါလို့လဲဆိုတော့အခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ rain forest ပေါ့နော်ဒီမော်တုံရဲ့ဒီတောတွေအရန်လှပတဲ့နေရာဖြစ်လို့ကဘာပေါ်မှာဒီ orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပျက်စီးဖို့အများကြီးဖြစ်မလားလို့လဲစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေးရအခုလို့ပေါ့နော်ပတ်ဝန်းကျင်ချိန်သေးတဲ့အတွက်ကိုအရန်ကိုတကဘာလုံးကကျူးဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ဟာဒါတွေကိုပြစ်ပယ်ပြီးလုံးလိုက်မယ်လို့တော့ဘယ်လိုမှမထင်ပါဘူးနောက်တစ်ခုကကောင်းတာပေါ့နော်ဟိုမှာကအရန်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မြို့ကြီးနဲ့မဝေးပေမဲ့အစိုးရပိုင်းတတော်ရှိနေတဲ့နေရာမှာဆောက်မှာပတ်ဝန်းကျင်ကိုလည်းမပျက်စီးအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျာ
ဘူမိပေဒအနေထားရောမြေရဲ့တည်ငြိမ်မှုတဘာဝဘေးအန္တရာယ်
အဲ့ဒါကပြောရရင်ပထမဆုံးချက်အနေနဲ့မိတောင်နေနဲ့ဝေးတယ်ခင်ဗျာနောက်ပြီးတော့ငလျင်နဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ကြည့်ရင်တော့မှအပြားခတ်ပြီးလောက်ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိပေဒအရာဒီဘူမိအန္တရာယ်တွေအရာတော့အနည်းဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်